ကလေးတွေပညာရေးကိုအရေးတကြီးထားမဆောင်ရွက်ရင်ကမ္ဘာမှာကလေး12တန်းလောက်ဟာကျောင်းဝင်းနဲ့ခြေတလမ်းမှမချဘူးတဲ့ကလေးတွေဖြစ်လာလိမ့်မယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကသတိပေးလိုက်ပါတယ်။မနစ်ကဆိုရင်အသက်6နှစ်ကနေ18နှစ်ထိကလေးအရွယ်ရောက်ပြီးနဲ့လူငယ်258တန်းလောက်ကျောင်းထွက်လိုက်ရတယ်လို့လည်းဖော်ပြပါတယ်။ဒီနှုန်းအတိုင်းဆိုရင်2030ပြည့်နှစ်ရောက်မှကလေး6ယောက်တိုင်း1ယောက်နှုန်းမူလာရန်နဲ့အလဲရန်ကြောင့်လုံးဝမနေရတော့ပဲကလေး10ယောက်တိုင်း6ယောက်လောက်ပဲအလဲရန်ပညာဆုံးကန်းတိုင်အောင်သိနိုင်မယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာတော့တိုင်းသားဒေသတွေကစပြေးဒုက္ခတဲ့ကလေးတွေစီပွားရေးချက်တဲတဲ့မိဘကမွေးဖွားလာတဲ့ဆင်းရဲသားကလေးတွေကျုံရကြပန်းလက်လို့လက်စားလှုပ်ရှားရတဲ့ကြွကြွရွက်ကဲ့မှာနေထိုင်တဲ့မိဘတွေကမွေးဖွားလာတဲ့ကလေးတွေရှိနေပြီးဒီကလေးတွေရဲ့ပညာရေးကစိုးရင်စရာဖြစ်နေတာပါ။ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်ကလေးတွေပညာရေးကရင်မရေးစရာဖြစ်ရတာကိုဖခါမျိုးကဆိုင်အောင်ပြောတာက
ဆစ်ဆောင်ကလေးတွေကတော့ကျောင်းမနေနိုင်ကြဘူးမိသားစု9ယောက်ရှိရင်3ယောက်ကတော့တက်ရတယ်4ယောက်ကတော့မတက်နိုင်ဘူးကွာနိုင်ကနေလာတဲ့ကလေးတွေပုံများပါတယ်ဖခါကျောင်းဒီ KBC chess ပေါ့ဆစ်ဆောင်နေတဲ့မိသားစုတွေပေါ့ဖေမိုင်းထီလို့6ယောက်ပြတ်တာတော့မေကဒီကုံစင်းနဲ့ပဲစီးပွားရှာတာမလုံးရတာပေါ့အဲ့ကိစ္စရဲ့အကြောင်းတချို့ကလေးတွေကအဲ့လိုအပြင်းမလို့ထလို့ကြတယ်တချို့ကျတော့လည်းတောင်းကြရအောင်လဲသူကစိတ်မပါတော့ဘူး
စမယ်မဖြစ်ပေါ်တဲ့နေရာကကလေးတွေရောကျောင်းနေနိုင်ပါရဲ့လား2008နာဂစ်ဘုံတိုင်းတန်တဲ့ ARR မြို့ဝကျွန်းပေါ်ဒေသကိုမကြာခဏရောက်နေတဲ့ပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသမဂ္ဂအတွင်းရေးမှူးဦးစော်ရန်က
လာဘုဒ္ဓဘက်ကအပေါ်ရွာလေးဇာလေးတရားကိုလယ်သမားကြီးလို့ချင်းနဲ့ရောက်တဲ့အခါကျတော့အဲ့ကျောင်းလေးမှာက KG တန်းမှာကလေ22ယောက်ရှိပြီးတော့ဒီမူလတန်းပညာတော်မှာ3တန်းလောက်မှာ6ယောက်လောက်ကျန်ပြီးတော့4တန်းမှာတယောက်ထဲသွားတွေ့ရတယ်
ไซโคลนนาเกสมุนันดันคันเลยะปี้เดะนาวมีบะรีเยลุมุบวะเปียงตวาเดะจ่วย
ตรุมีบะรีอาลุงกะชวยเปียงลุบะมาบวะโหยอกตวาจะเดะเลรีบะรีเลอตีจะมะชิบวะคะเลรีโหจ้องหลุบตวาดะบวะเนาะเคจีดันมาโดตูอาลุงลาท้าดะบวะ4ดันลอกจะโดมะท้าไนนาตุยะเดะ3ดันลอกซื่อยยางกงโดบวะเนาะลัพพุตาเนยางกงจาอะปะติงจากะไฉนีมาသွေးတိုးလေးတွေပါလေလှုပ်တယ်3000လောက်2000လောက်ကိုမိဘတွေကလာလာထုတ်သွားကြတယ်ပေါ့နော်စားတွေထုတ်တဲ့လာဝတ်တာပင်လေဘက်ကရွာဆိုရင်မူလာတန်းကျောင်းကဆရာကြီးကတော့3-4ယောက်ရှိပြီးတော့ကျောင်းသား4ယောက်လောက်ပဲရှိတော့အဲ့စာတင်ကျောင်းကိုရုပ်သိမ်းလဲရတာရှိတယ်ဘိုးကလေးဘက်မှာလည်းအခွေးကျောင်းကြီးတို့တန်တိတ်တို့ဘက်မှာကြတော့ကျွန်တော်စပားတွေလက်ပတ်ရိတ်တာတို့လဲရှင်းနေစီလက်လက်ပတ်ရိတ်ပြီးသွားရင်တခြားတနေရာသွားပြီးတော့ရေကြံမြက်တို့ကလောက်ကန်စားဆိုတော့ဒီပြောင်းလို့တမားတွေကစပားရိတ်တဲ့နေရာမျိုးတွေနဲ့ဒီလုံငန်းလုပ်တဲ့နေရာတို့မှာလက်ပတ်ပြီးတော့သွားနာကိုတွေ့ရတယ
်အချို့မိဘတွေကသားသမီးတွေကိုပြောင်းရွှေ့တဲ့အရာခေါ်သွားတဲ့အခါကြောင်းထွက်လက်မပါမသွားတတ်တာကိုရန်ကုန် Watch နိုင်ငံရေးလေးလာရေးအဖွဲ့ကဒေါ်ရီရီလွင်ကပြောပြပါတယ
်ကြောင်းထွက်လက်မကတော်တော်ခက်ခဲတာဒီရွာကနေစပားပြောင်းတော့ကလေးတွေကပြောင်းသွားတယ်ကလေးတွေကိုကြောင်းထွက်လက်မမပေးလိုက်နိုင်ဘူးဘာဖြစ်လို့လဲဆိုတော့ကလေးတွေကိုပြန်မာတယ်ဓာတ်ပုံဒေးပုံနဲ့ပေါ်မိဘတွေရဲ့ကျိုးចောင်းလေးတွေဟွာလေးတွေကိုယူလာပေးပါလို့ပြောလို့ရှိရင်မိဘတွေရဲ့ចောင်းကိုမလာနိုင်ဘူး။ဒီနေ့နဲ့ဒီနေ့ဝန်ဆောင်ရှာစားနေရတဲ့အခါကျတော့ဓာတ်ပုံလည်းမရိုက်ပေးနိုင်သလိုအဖေနံပါတ်မှတ်ပုံနဲ့နံပါတ်ပါညာဒါမျိုးတွေကိုမပေးနိုင်တဲ့အခါကျတော့ဒီတိုင်းလေးပဲចောင်းသွားကြတော့ဟိုဘက်မှာ तू ကနှစ်တန်းအောင်လဲ तू ကနှစ်တန်းအနေပဲပြန်တက်
။ကလေးတိုင်းចောင်းနေပြော်ပြီးစာတော်ရမည်ဆိုတဲ့စကားတိုင်းတကဘာလုံးလိုက်မလုံနိုင်မဲစီးပွားရေးစစ်မဲ့သဘာဝဘေးအန္တရာယ်တွေကြောင့်တနည်းမှာအတီးတကျမနေရသမျှကလေးတွေចောင်းသားဖြစ်ရမယ်အခွင့်အလမ်းကဝေးနေပါဦးမယ်ပညာရေးစနစ်ကပြတ်ထားတဲ့မြမလိုနိုင်ငံမျိုးမှာတင်ကြားရေးစွမ်းရည်ပြည့်ဆရာဆရာမခေါင်းတွေလိုအပ်ပြီးဘယ်နေရာဘယ်ဒေသမှာမဆိုတာဝန်ထမ်းဆောင်နိုင်တဲ့အခြေအနေမျိုးလဲဖန်တီးနိုင်ဖို့လိုအပ်ပါတယ်ရှင်